ရုရှားနိုင်ငံမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအွန်လိုင်းရုရှားနိုင်ငံကိုတွားရောက်ပါတယ်။ရုရှားအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပါအဝင်ကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်ရေးတိုးမြင့်သွားမယ်လို့ခီးစဉ်နဲ့ပတ်သက်လို့မြန်မာအလင်းသတင်းစာမှာရေးသားပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့တခြားအသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။အရှေ့ပြားစီးပွားရေးဖိုရမ်မှာတရုတ်၊အိန္ဒိယ၊ဂျပန်၊ကဇက်စတန်နဲ့တခြားနိုင်ငံကကိုယ်စားလှယ်တွေတက်ရောက်မယ်အစီအဝေးဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုတွေတိုးပြီးခံနေရတဲ့မြန်မာနဲ့ရုရှားအကြားနှိပညာနဲ့စီးရေးဆက်ဆံရေးတိုးမြင့်နေချိန်မှာပဲဒီနေ့အတွင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရုရှားနိုင်ငံကိုဒုတိယအကြိမ်သွားရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရုရှားနိုင်ငံကိုသွားရောက်ပြီးကာကွယ်ရေးဝန်ကြီးဌာနအရာရှိတချို့ကိုတွေ့ဆုံခဲ့သလိုရုရှားနိုင်ငံပိုင်အာကာသကော်ပိုရေးရှင်းနဲ့အနုမြူကော်ပိုရေးရှင်းကအရာရှိတွေကိုတွေ့ဆုံခဲ့ပါတယ်။အောက်ဂုလကုံတုံးကလည်းဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်ရုရှားနိုင်ငံကိုတွားရောက်ခဲ့သလိုရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလာဖရော့လည်းအောက်ဂုလပထမပတ်အတွင်းနေပြည်တော်ကိုလာရောက်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီရဲ့တီနိုင်ငံတည်ငြိမ်ရေးကြိုးပမ်းချက်တွေကိုရုရှားနိုင်ငံအနေနဲ့ထောက်ခံတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့ရှင်းနှစ်စစ်ကောင်စီကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲကိုအတိအမှန်မပြုဖို့နိုင်ငံတကာကိုတောင်းဆိုနေပါတယ်ခင်ဗျာ။